ရုတ်နိုင်ငံက1989ခုနှစ် Tiananmen ရှင်ပြင်းရေးခင်းကိုအင်အားသုံးဖြိုခွင်းဖို့အမိန့်ပေးခဲ့သူအသက်62နှစ်အရွယ်ဝန်ကြီးချုပ်ဟောင်လီဖောင်ဟာပေကျင်းမှာတင်နာနေကကွယ်လွန်သွားပါပြီ။ဒီမိုကရေစီရေးလိုလားသူတွေကတော့ပေကျင်းရဲ့တာသက်သမားလို့နာမည်ကြီးတဲ့လီဖောင်ကိုနာမည်ဆိုးတက်ပြီးဝိုင်းကျင်တဲ့ဝန်ကြီးချုပ်ဟောင်အဖြစ်မြင်ကြောင်းနိုင်ငံရေးလှလှသူတချို့ကသုံးသပ်ပါတယ်။အပြည့်အစုံကိုဒေါ်ခင်မျိုးသက်ကပြောပြပေးပါပါမယ်။
တေးဦးမျိုးသားဒီကဖတ်တော်အငြင်းလန်းကောမဒီဥက္ကဋ္ဌဖြစ်တဲ့ဝန်ကြီးချုပ်ဟောင်းဒီပန်းတနင်္လာနေ့ည7နာရီကျော်မှာကွယ်လွန်သွားတာကိုနိုင်ငံပိုင်သတင်းတွေမှာအင်ကာနိကထုတ်ပြန်ဖော်ပြချပါတယ်
။国务院原总理第九届全国人民代表大会常务委员
会တေးဦးသမရနိုင်ငံရဲ့နိုင်ငံတော်ကောင်စီဝန်ကြီးချုပ်ဟောင်းဖြစ်သူကိုကျိန်မြောက်အမျိုးသားပြည်သူ့လွှတ်တော်အငြင်းလန်းကောမဒီဥက္ကဋ္ဌဖြစ်တဲ့ရဲဘော်ကြီးဒီပန်းဟာဖြားနာနေရကနေ2019ခုနှစ်ဇူလိုင်လ22ရက်အသက်60အရွယ်မှာကွယ်လွန်သွားကြောင်းကြေညာအပ်ပါတယ်
။ဝင်ကြီးချုပ်ဟောင်းဒီပန်းဟာအရင်ကစီရင်ကင်ဆာရောဂါကိုခံစားနေရသူဖြစ်ပါတယ်။1989ခုနှစ်ဇွန်လ4ရက်နေ့ကဒီမိုကရေစီရေးတောင်းဆိုဆန္ဒပြတဲ့ကျောင်းသားတွေကိုကျန်းမာရေးရင်းနှီးတဝက်ရရဆက်ဆက်ဖြုတ်ခွဲရမှာအဲ့ဒီချိန်ကတရုတ်ခေါင်းဆောင်ကြီးတင့်ရှောင်ဖင်နဲ့အတူဝင်ကြီးချုပ်တာဝန်ထမ်းဆောင်နေတဲ့သဘောထားတင်ပါသူလို့အများမြင်နဲ့ဒီတိုင်းမှာတာဝန်ရှိတယ်လို့နိုင်ငံတကာကဝေဖန်ကြပါတယ်။ဆန္ဒပြသူတွေကိုတန်ချက်ကကားရည်နဲ့စစ်တပ်ကဖြုတ်ခွဲမှုတွေမလုပ်ချင်ဗလင်းဘတ်တွေအတွင်းမှာပဲအဲ့ဒီချိန်ကဝင်ကြီးချုပ်ဖြစ်တဲ့ဒီတိုင်းကဘေကျင်းကဒေသတချို့တွေစစ်အုပ်ချုပ်ရေးမာရှယ်လောကြီးညာခဲ့တာကြောင့်ဖြစ်ပါတယ်။လူပေါင်း1000လောက်ပြည်ဆုံးခဲ့တဲ့တရားနာမင်းဖြုတ်ခွဲမှုရေးချင်တဲ့ပတ်သက်ပြီးသူ့ရဲ့လှုပ်ဆောင်မှုဟာလိုအပ်လို့လုပ်ရတာဖြစ်ကြောင်းလဲသူကပြောခဲ့တာပါ။ဆစ်ဆူရတဲ့အောင်မှာနေခဲ့ရတဲ့မြန်မာနိုင်ငံမှာလည်းတရုတ်ထက်တနည်းဆိုပြီး78မှာအရေးချင်းဖြစ်ပေါ်ခဲ့တယ်လို့ဖြုတ်ခွဲမှုကလည်းတူညီနေတာကြောင့်ကွယ်လွန်သူဒီပန်းကိုအမှတ်ရစေတယ်လို့1990ရွေးကောက်ပွဲအနိုင်ရအမှတ်တူဖြစ်တဲ့ဒေါက်တာတန့်ရှင်ကပြောပါတယ်
။ဒီဝီဇီဂျူဟောင်းလီပင်းလက်ထက်နဲ့ကျွန်တော်တို့ပြမနိုင်ငံမှာဆစ်ဆူရစတဲ့တဲ့အချိန်နဲ့တိုက်ဆိုင်ပါတယ်။နောက်တစ်ခါအခုဒီကွယ်လွန်တဲ့အချိန်မှာတရုတ်နိုင်ငံသားဒီမိုကရေစီလိုလားသူတွေကသူ့ကိုပြည်ကင်းရဲ့သာသနာလို့အမိတက်ထားတယ်လို့ကျွန်တော်တို့နိုင်ငံမှာလည်း1988ကဥနေဝင်ရဲ့နောက်မှာဆက်ခံတဲ့သမ္မတဦးစိန်ဝင်ကိုရန်ကုန်မြို့ရဲ့သာသနာလို့နာမည်တက်ထားတယ်လို့သတ်သိခဲ့ပါတယ်။ဒါကြောင့်ပြည်ကင်းသာသနာလို့ဖြစ်တယ်လို့ဆိုရင်1989မှာပါပဲဂျွန်လာထဲမှာပြည်ကင်းမြို့မှာကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြပွဲကိုသူကအကြမ်းဖက်နှိမ်နင်းခဲ့လို့နာမည်ရတာခနာပမာပြီမှာလေဥစိန်ဝင်က88အရေးခင်မတိုင်ခင်မှာရန်ကုန်မြို့မှာအဲ့ဒါလိုပဲဆန္ဒပြတဲ့လူကဖြတ်ခဲ့လို့ဖြစ်ပါတယ်
။88အရေးခင်ပြီးမြန်မာနိုင်ငံကိုနိုင်ငံတကာကဝိုင်းချနေတဲ့အချိန်မှာပဲဒီပန်းဟာသူများပြည်ရင်းရဲ့ဝန်မဆက်တဲ့မူဝါဒကိုချက်သုံးတယ်လို့ညင်ညာပြီးတရုတ်မြန်မာနှစ်နိုင်ငံဆွေမျိုးပေါက်ဖော်ဖြစ်ရင်းရင်းနှီးနှီးဆက်ဆံခဲ့သူဖြစ်တယ်လို့ဒေါက်တာတန့်ရှိကပြောပါတယ်
။ဒီပင်းလက်ထက်မှာပဲဗမာဆစ်ဆိုးရမယ်ဆဖာမူဒီတော်တော်လေးများပါတယ်အပြန်ရသူ့အရင်ဗမာပြည်ကဗိုလ်ချုပ်ခွင့်ညွန်နဲ့အဲဒီကိုသွားတယ်နောက်သူကိုယ်တိုင်နဲ့နောက်ပိုင်းရတဲ့ဗိုလ်ချုပ်တန်းရွှေပြည်ကြမှုနဲ့ဗမာပြည်ကိုလာခဲ့ပါတယ်ခင်ဗျနောက်သူညီညွတ်တဲ့ထက်မှာပဲဗမာပြည်ကိုစီရင်နေရောက်လာတယ်တခြားဆက်လက်နဲ့ပစ္စည်းတွေရောက်လာတယ်ပါကျွန်တော်ပြန်လာရှိခဲ့တဲ့အတွက်ကျေဝင်ချုပ်လီပင်နဲ့ဗမာနိုင်ငံကနဝတ္တမာဖာဆစ်ဆိုရရဲ့ဆက်ဆံရေးကောင်းကောင်းခဲ့ပြီးတော့နိုင်ငံမှာဒီမိုကရေစီကိုရရစစ်စစ်နှိမ်နင်းတဲ့ကာလတွေဖြစ်တဲ့လီပင်းဟာကျွန်တော်တို့မြန်မာပြည်သူတွေဒီမိုကရေစီလိုလားတဲ့ကိစ္စကိုပြောတော့သူ့ကိုကျွန်တော်တို့နာမည်ဆိုးတက်ပြီးတော့အမိုက်တင်တယ်ဝန်ကြီးချုပ်ဟောင်းလို့ပြောမှာပေါ့ခင်ဗျာ
ဒီနိုင်ငံမှာတဘာဝဝန်ကျင်ထိခိုက်မှုတွေရှိနေတဲ့ Three Gorges Dam ရေကတာစီမံခန့်ခွဲကိုတာဝန်ယူပြီးလှုပ်ဆောင်ခဲ့တဲ့လီပင်းကိုတင်းဖြစ်သူလီရှောင်လင်းဟာလည်းမြန်မာနိုင်ငံမှာလူမှုရေးတောင်းဆိုမှုကြောင့်ရပ်ဆန့်ထားရတဲ့မြစ်ဆုံရေကာတာစီမံကိန်းကိုဦးစီးလုပ်ကံတဲ့တရုတ်ဆိုင်ရင်ရင်းနှီးမြှုပ်နှံမှု CBI ကုမ္ပဏီရဲ့ဒုဥက္ကဋ္ဌဖြစ်ပါတယ်။ချန်ဒူးမှာ1928ခုနှစ်ကမွေးဖွားခဲ့တဲ့လူပန်းဟာမိဘနဲ့ဖြစ်သွားတဲ့အတွက်တရုတ်ဝန်ကြီးချုပ်ဟောင်းချွန်ရန်လိုင်းကသူ့ကိုမွေးစားခဲ့တာကြောင့်အသက်3နှစ်အရွယ်ကစပြီးနိုင်ငံရေးလောကထဲကြီးပြန်းလာခဲ့ရတာဖြစ်ပါတယ်။သူတည်ဆုံးခဲ့တဲ့1986ခုနှစ်နောက်ပိုင်းမှာလေသူ့မိသားစုကပဲဆက်ပြီးသူ့ကိုဆောင်ရှောက်ထားတာပါလီပန်းဟာ1989ကနေ1988ခုနှစ်အထိတရုတ်နိုင်ငံရဲ့ဇရုထမြောက်ဝန်ကြီးချုပ်ဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့တယ်လို့1998ခုနှစ်ကနေ2003ခုနှစ်အထိတရုတ်ထိပ်တန်းရာထူးတစ်ခုဖြစ်တဲ့ အမျိုးသားထုတော်ရဲ့အမြင့်ဆုံးကော်မတီဥက္ကဋ္ဌဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။